ဟုတ်ကဲ့ပါရှင်ဒီနေ့ဒေါန်ဆန်းစုကြည်နဲ့ UNE အဖွဲ့ဝင်တိုင်းသားခေါင်းဆောင်တွေအလို့သဘောတွေ့ဆုံပွဲမှာ2015ခုနှစ်ရွေးကောက်ပွဲမကျင်းပမီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်အားလုံးဝမ်းဝန်းကြိုးစားဖို့ကိုဒေါန်ဆန်းစုကြည်ကတိုက်တွန်းခဲ့တယ်လို့သိရပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးကိုပြင်ဆင်ဖို့လိုအပ်တယ်လို့အရေးကြီးဆုံးကတော့ဖွဲ့စည်းပုံဥပဒေထဲမှာပါတဲ့ရှင်းနောက်ကန့်ညီမှုမရှိတဲ့ပုံမှန်တစ်ခုချင်းစီကိုစတင်ပြုပြင်ဖို့လိုအပ်ကြောင်းဒေါန်ဆန်းစုကြည်ကဆွေးနွေးခဲ့တယ်လို့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးဝေးတောင်က RFA ကိုပြောပါတယ
်အဓိကကတော့ဒေါန်ဆန်းစုကြည်ကအရင်စတင်ပြီးတော့ဆွေးနွေးတဲ့အခါမှာပြည်ထောင်စုနိုင်ငံနိုင်ငံကဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ဖို့လိုတဲ့အကြောင်းသို့တော့ဖက်ဒရယ်ပြည်ထောင်စုကိုတော့ရေးရှိတာချင်းတည်ဆောက်ဖို့တော့မဖြစ်သေးဘူးဒါပေမဲ့မဖြစ်သေးမဲ့အခုကစပြီးတော့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ဖို့အတွက်ပြောရမယ်ကြိုးပမ်းရမယ်ဆိုတဲ့အကြောင်းတွေကိုဆွေးနွေးပါတယ်နောက်၂၀၁၈ဖွဲ့စည်းပုံကိုပြင်ဖို့ဆိုတဲ့နေရာမှာလည်းပဲအခုလုံးကိုပြင်ဖို့တော့လိုအပ်တယ်သို့တော့အဓိကအရေးကြီးတာကဒီဖွဲ့စည်းပုံထဲမှာကိုကြိုးပိုက်ကြတာတစ်ခုနဲ့တစ်ခုအားသာသာမဖြစ်တာဆက်နေတာအဲ့ဒီလိုအပိုက်ကြီးကနေစပြီးပြင်ဖို့လိုတဲ့အကြောင်းကိုပြောပါ2015ရေခေါက်ပွဲမှာတိုင်ရင်တော့ဒီ2015ဖွဲ့စည်းပုံကိုပြင်ဖို့အားလုံးဝိုင်းပြီးတော့စူးစမ်းရမယ်အားလုံးမှာတောင်းဝန်ရှိတယ်အဲ့ဒါကိုဆွေးနွေးပြကြပါတယ်အဓိကကတော့ကျွန်တော်တို့ကပြည်အားစနစ်ဟာမြန်မာနိုင်ငံလက်ရှိခြေနေရဆိုရင်ရေခေါက်ပွဲစနစ်ကိုပြောင်းဖို့မလိုတဲ့အကြောင်းအရင်စနစ်ကောင်းနေတယ်ကောင်းတဲ့အကြောင်းအဲကြောင့်ဒီဟာစနစ်ခေါ်တဲ့ရေခေါက်ပွဲစနစ်တခုကိုပြန်ဆောင်ဖို့မလိုဘူးဆိုတဲ့အကြောင်းဆွေးနွေးပါ
လက်ရှိကျင့်သုံးနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်လွှတ်တော်ထဲမှာရှိတဲ့တမတော်သားကိုယ်စားလှယ်တွေနဲ့ညှိနှိုင်းလှုံ့ဆော်သွားမယ်လို့လည်းဒေါန်ဆန်းစုကြည်ကဆွေးနွေးခဲ့တယ်လို့သိရပါဗျ။တစ်ဆက်တည်းမှာပဲ PR လို့ခေါ်တဲ့အချို့ကြကိုစားပြုမယ်စနစ်ကျင့်သုံးမယ်ဆိုရင်တိုင်းရင်းသားတွေလွှတ်တော်ထဲရောက်မှာမဟုတ်တဲ့အတွက်ဒေါန်ဆန်းစုကြည်ကလက်မခံကြောင်းလည်းပြောခဲ့တယ်လို့မွန်မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးနိုင်ငွေသိန်းက RFA ကိုပြောပါရရှင
်။အဓိကတော့ဒီပါလီမန်ထဲကနေပြီးတော့ပါလီမန်စနစ်နဲ့2008ဥပဒေပြောင်းလဲရေးအတွက်ကိုစူးစမ်းလုပ်ကြတယ်ပြောတာသူက2008ကိုရိုးပြောင်းပြဖို့အတွက်ပေါ့ကပ်ပရိုလာနဲ့ပူးပေါင်းလို့ကိုသူကနှိမ့်နိုင်မယ်လို့ပြောတာပြည်အားစိတ်ကိုသူကဟိုကြီးသုံးဖို့မတော်ဘူးစနစ်ကြီးသုံးလို့ရှိရင်ကိုတိုင်းသားတွေကတွတ်တွတ်ပူးတယ်ရမှာပို့တော့ဘူးအဲ့လိုဖြစ်တဲ့သူလည်းလည်းမကြိုက်ဘူးပြောတာပေါ့
ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာကျင့်သုံးခဲ့တဲ့မဲပေးစနစ်မှာတော့မယိုးသားမှုတွေရှိခဲ့တာကြောင့်မဲပေးစနစ်ရှုပ်ထွေးတဲ့ PR လို့ခေါ်တဲ့အချို့ကြကိုစားပြုမဲစနစ်ကိုကျင့်သုံးဖို့လက်မခံနိုင်တာဖြစ်တယ်လို့ဇိုမီကွန်ကရက်ပါတီဥက္ကဋ္ဌဦးပူကျင်းရှင်းထံကသူ့ရဲ့သဘောထားကို RFA ကိုပြောပါတယ်ရှင်
ပြစနစ်ကတော့စရရလည်းမဟုတ်ဘူးဆိုတော့မလွယ်ပါဘူးဒီလိုပုံပုံဆုပ်ထွေးတဲ့ခါအခုရိုးသက်သက်လုပ်တဲ့မဲပြီးစနစ်မှာလည်းပဲဟိုကတိတ်ဖြောင်းမတ်တာတိတ်မရှိဘူးဆိုတော့ဒီဟာနဲ့လုပ်ရှင်ပုံပြီးဆုပ်ထွေးမယ်ဆိုတော့ကျွန်တော်တို့အမိဖြစ်ပါတယ်စရရလည်းထောက်မခံဘူးလက်မခံဘူးဒီဥစ္စာရသရဆုပ်ထွေးတဲ့ဟုတ်လားဒီဥစ္စာကိုအခုမှလုပ်တယ်ဆိုတာကအမ်မျိုးသားဘူးလို့ကျွန်တော်ကအဲ့လိုပဲကျွန်တော်စိတ်ချင်ကျွန်တော်ပြောတော့
မွန်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးနိုင်ငွေသိန်းကတော့ပြုပြင်ပြောင်းလဲရေးကိုတဆင့်ချင်းဖော်ဆောင်နေတဲ့ဒေါန်ဆန်းစုကြည်ရဲ့နိုင်ငံရေးလှုပ်ရှားမှုလမ်းကြောင်းကိုမကန့်ကွက်ကြောင်းနဲ့အခြေအနေကိုစောင့်ကြည့်သွားမယ်လို့ RFA ကိုပြောပါတယ
်ဘူးရဲ့ပြောတဲ့လမ်းကြောင်းကဒီလိုလို့ရှိပေါ့တဆင့်စီသွားတဲ့လမ်းကြောင်းပေါ့တဆင့်စီပြောင်းတဲ့လမ်းကြောင်းပေါ့ဆိုတာကအခြေတော့ကြာပဲပေါ့ကျွန်တော်တို့ကသူလုပ်ချင်တဲ့လုပ်ငန်းကိုကျွန်တော်တို့ကဘာမှတော့မကောက်ွက်ပါဘူးစောင့်ကြည့်ရပေါ့ဘယ်တော့တိုးတက်လာပဲဆိုတော့
ဒီနေ့တွေ့ဆုံပွဲမှာဒေါန်ဆန်းစုကြည်ကသူ့ရဲ့လွှတ်တော်ရင်းအတွေ့အကြုံတွေဆက်ဆံရေးအခြေအနေတွေကိုပြောပြခဲ့ပြီးလွှတ်တော်အခင်းချင်းကိုယုံကြည်ကြောင်းနဲ့လွှတ်တော်ရင်းဆောင်ရွက်ချက်တွေဟာအောင်မြင်မှုရတယ်လို့ယူဆကြောင်းပြောခဲ့တယ်လို့ရှန်တန်အန်တာမြတ်ဒီမိုကရေစီအဖွဲ့ချုပ်အတွင်းရေးမှူးဦးဆိုင်ညွန့်လွင်ကပြောပါတယ်UNA လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့မှရှန်တန်အန်တာမြတ်ဒီမိုကရေစီအဖွဲ့ချုပ်မွန်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဇိုမီကွန်ကရက်ပါတီရခိုင်ဒီမိုကရေစီအဖွဲ့ချုပ်နဲ့ကရင်မျိုးသားပါတီတို့ပါဝင်ပါတယ်လက်ရှိနိုင်ငံရေးအခင်းအကျင်းတွေကို UNA အဖွဲ့ဝင်တွေနဲ့အမြင့်ချင်းဖလှယ်ပြီးဆွေးနွေးနိုင်ရေးအတွက်မကြာခဏတွေ့ဆုံသွားမယ်ဆိုတဲ့ဒေါန်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်ကိုသဘောတူထားကြတယ်လို့လည်းသိရပါတယ်ရှင်